ယူကရိန်းမှာတိုက်ပွဲတွေအဆုံးသတ်စေဖို့ရည်ရွယ်ပြီးချမှတ်ထားတဲ့နိုင်ငံတကာဥပဒေနဲ့သဘောတူညီချက်တွေကိုရုရှားဘက်ကဆက်လက်ချိုးဖောက်နေမယ်ဆိုရင်ရုရှားဟာနိုင်ငံတကာအတိုင်းအဝန်ရဲ့ဝိုင်းကျင်တာကိုဆက်ပြီးခံရမှာဖြစ်တယ်လို့အမေရိကန်သမ္မတဘဲရက်အိုဘားမားကပြောကြားလိုက်ပါတယ်။ယူကရိန်းအရှေ့ပိုင်းဒေသကတပုံတွေကိုရုရှားကပံ့ပိုးကူညီနေတာကြောင့်အနောက်နိုင်ငံတွေဘက်ကလုံလုံဆယ်မှာချက်မှတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေဟာထိရောက်တာကိုပြသနေတယ်လို့ဩစတြေးလျနိုင်ငံ Brisbane မှာကျင်းပတဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ထိပ်သီးအစည်းအဝေးမှာတနင်္လာနေ့ကသမ္မတဩဘားမားကပြောကြားခဲ့တာပါ။ယူကရိန်းပြဿနာမှာရုရှားရဲ့ပါဝင်မှုနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေဘက်ကလိုအပ်ရင်ရုရှားနှင်းဆက်ဒေသနာကတိုက်ပွဲတွေအဆုံးသတ်သွားအောင်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပူးပေါင်းဆောင်ရွက်မှုတွေရလာတဲ့အထိဖိအားပိုးပြီးတိုးပြီးဖို့ပါပြင်နေတယ်လို့ဆိုပါရယ်။ယူကရိန်းအရေးအတွက်သမ္မတဩဘားမားအပြင်ကနေဒါဝန်ကြီးချုပ်စတီဖန်ဟာပါနဲ့ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့တို့လည်းသတိပေးနေကြသလိုယူကရိန်းအစိုးရတဲ့အဖွဲ့ကလည်းယူကရိန်းအရှေ့ပိုင်းဒေသကရုရှားလိုလာတဲ့သဘုံတွေရဲ့လှုပ်ရှားမှုကိုအရေးယူဖို့အတွက်လှုံ့ဆော်နေပါရယ်။